မင်္ဂလာပါခင်ဗျာစနေညတရက်လေးလိုင်းအစီအစဉ်ကနေကြိုဆိုပါရစေနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ဟာကျွန်တော်တို့အခုဒီအစီအစဉ်လုပ်တဲ့အချိန်ထိအမေရိကန်ပြည်ထောင်စုမှာရောက်နေသေးပါအမေရိကန်ပြည်ထောင်စုလက်ရှိဒီညမှာဆိုတော့အမေရိကန်ပြည်ထောင်စုနယူးယောက်မြို့မှာရှိနေပါတယ်သူဒီညဒါအမေရိကန်မှာဆိုရင်တော့အခုမနေ့7နာရီပေါ့ခင်ဗျာဆိုတော့ဒီခီးစဉ်မှာဒေါက်ဆန်းစုကြည်က UK နိုင်ငံပြည်ထောင်နိုင်ငံလို့လည်းပြောကြတဲ့ UK နိုင်ငံကိုအရင်သွားပါတယ်ပြီးတဲ့အခါကျတော့အမေရိကန်ပြည်ထောင်စုကိုလာပါတယ်နောက်ရက်တွေမှာသူကကုလသမဂ္ဂကိုသွားပါမယ်ကုလသမဂ္ဂအထွေထွေညီလာခံမှာမိန့်ခွန်းပြောပါမယ်တတိယအဖြစ်ပြောရမယ်ဆိုရင်တော့ဒီခီးစဉ်ဟာဒေါက်ဆန်းစုကြည်အနေနဲ့နိုင်ငံတော်အစိုးရအဖွဲ့ဖွဲ့ပြီးတဲ့နောက်ပိုင်းတနည်းပြောရရင်နိုင်ငံတော်ရဲ့ထိတ်တန့်တာဝန်ရှိသူဖြစ်ပြီးတဲ့နောက်ပိုင်းတကယ်ကဘာထိတ်တန့်ကြီးအနောက်နိုင်ငံကြီးနှစ်ခုတနည်းအားဖြင့်မြန်မာနိုင်ငံစစ်အုပ်စိုးမှုအောက်မှာရှိနေစဉ်ကာလတစ်လျှောက်မြန်မာအယူကိုကူညီအားပေးထောက်ခံခဲ့တဲ့အဓိကအင်အားကြီးနိုင်ငံတစ်ခုကိုလာရလို့ဆိုရမှာပါဆိုတော့ကလက်ရှိမြန်မာနိုင်ငံမှာဒီမိုကရေစီပြည်ပြောင်းလဲလုပ်ငန်းစဉ်တွေဖော်ဆောင်နေပါတယ်။ငြိမ်းချမ်းရေးအမျိုးသားပြန်လည်တည်မြဲရေးလုပ်ငန်းစဉ်တွေဖော်ဆောင်နေပါတယ်။ဖွံ့ဖြိုးတိုးတက်ရေးဆိုင်ရာလုပ်ငန်းတွေရှိပါတယ်။ဒီလုပ်ငန်းတွေမှာအခုဒေါက်ဆန်းစုကြည်ခီးထွက်လာတဲ့အနောက်အင်အားကြီးနိုင်ငံတွေရဲ့အခမ်းကဏ္ဍဘယ်လိုများကျွန်တော်တို့နားလည်နိုင်ပါသလဲ။ဒီသူတို့ရဲ့အခမ်းကဏ္ဍဒီနိုင်ငံတွေရဲ့အခမ်းကဏ္ဍကဘယ်လောက်ထိအဓိကနေရာမှာရှိနေပါသေးသလဲ။ဒါကိုကျွန်တော်တို့ဆွေးနွေးကြဖို့ပါ။ပြန်နိုင်ဆွေးနွေးပြဖို့အတွက်ဖိကိုတောက်သူနူးလဲမှာတူကတော့အရင်ကကျွန်တော်တို့အဝေးရောက်မြန်မာအစိုးရလို့ခေါ်တဲ့ NCGUB အစိုးရဖွဲ့ရဲ့တောင်ရှိပုဂ္ဂိုလ်ဒူဝင်ကြီးဒူဖြစ်ခဲ့သူဒေါက်တာတင်ဆွေပါဒေါက်တာတင်ဆွေအခုချိန်ဒီလေအတွက်မြန်မာအရေးကိုမပြတ်စောင့်ကြည့်လေ့လာပြီးတော့ဝေဖန်သုံးသပ်ချက်တွေရေးသားနေသူလည်းဖြစ်ပါတယ်။နောက်တစ်ခုကတော့မြန်မာနိုင်ငံတွင်အခြေစိုက်တကောင်းနိုင်ငံရေးလေ့လာမှုအဖွဲ့ကိုတည်ထောင်သူတဦးဖြစ်တဲ့ကိုစိုးမြင့်အောင်ဖြစ်ပါတယ်။အားလုံးကိုကျေးဇူးတင်ပါတယ်ကျေးဇူးပါတယ်ခင်ဗျ။ပြန်နေပေါင်းဆွေးနွေးမဲ့သူတွေလည်းရှိပါတယ်။ဆိုတော့ဒေါက်တာတင်ဆွေဒီအင်အားကြီးနိုင်ငံတွေရဲ့အနောက်အင်အားကြီးနိုင်ငံတွေရဲ့မြမအရေးနဲ့ပတ်သက်တဲ့အဓိကအခက်အခဲအခုအချိန်မှာဆရာဘယ်လိုနားလည်ထားပါသလဲခင်ဗျာ
ဟုတ်ကဲ့ပထမဆုံးချက်ကတော့ကျွန်တော်တို့ဒီအနောက်အင်အားကြီးနိုင်ငံဆိုတဲ့အသုံးလုံးပေါ့နော်အာကျွန်တော်တို့ဒီကနေ့27ရာစုမှာတော့20ရာစုနှစ်တုန်းကဖြစ်ခဲ့တဲ့အရှိနဲ့အနောက်တနည်းအားဖြင့်အရင်းရှင်တဲ့ကွန်မြူနစ်ဆိုတဲ့ကာလကြီးကိုလွန်ပြီးတော့သုံးသပ်ဒီနေ့လို့ကျွန်တော်ပထမအစဉ်ခံလို့ပါတယ်။အဲ့တော့ဗမာဒီမိုကရေစီရေးမှာတကယ်ပဲလက်တွေ့ကြကူညီထောက်ပံ့ခဲ့တဲ့နိုင်ငံတွေဟာဒီမိုကရေစီနိုင်ငံတွေတနည်းအားဖြင့်အနောက်နိုင်ငံတွေလို့ပြောရင်ဒါတကယ်ကိုမှန်တဲ့အချက်ပါပဲ။ဒါကြောင့်ဗမာဒီမိုကရေစီကြောင်းလေးမှာအနောက်နိုင်ငံတွေကဒါမှအရေးကြီးတဲ့ခန္ဓာကပါခဲ့တယ်။အခုလိုဒီမိုကရေစီအခုပြောင်းကာလာတည်ဆောက်ရေးမှာလည်းဒီနိုင်ငံတွေဟာဒါမှအရေးကြီးတဲ့ကဏ္ဍအနေနဲ့ဆက်ရှိနေမယ်လို့ကျွန်တော်ယူဆပါတယ်။ဒါကြောင့်ဒီဒေါ်ဆုရဲ့ဒီခီးစဉ်ကျွေးချယ်တဲ့နိုင်ငံကြီးနှစ်ခုဟာကျွန်တော်တို့မြန်မာနိုင်ငံရဲ့အခုပြောင်းမှာဆက်လက်ပြီးတော့တနည်းတဖုံပေါ်အရင်နဲ့မတူတဲ့ဒီဆောင်ရေးကိစ္စတွေ၊ကုညီညီမှုကိစ္စတွေ၊ယင်းနှုတ်နှံမှုကိစ္စတွေအစအစအရာရာဆက်ပြီးတော့ရေးပါမယ်လို့ကျွန်တော်ယူဆပါတယ်
။ဟုတ်ကဲ့။ကိုစိုးမြအောင်အနေနဲ့ကရောဒီနောက်နိုင်ငံကြီးတွေပေါ့လေဒေါက်ဆန်းစုကြည်အခုခီးစဉ်ကနောက်ဘက်ကိုလာတဲ့နောက်နိုင်ငံတွေကိုလာတဲ့ခီးစဉ်မို့လို့ကျွန်တော်တို့နောက်နိုင်ငံကြီးတွေလို့အခုချိန်မှာပြောပါတယ်အနောက်နိုင်ငံကြီးတွေရဲ့မြန်မာနိုင်ငံတိုးတက်ပြောင်းလဲမှုအစဉ်အဆက်မှာအခက်အခဲဘယ်လိုရှိလဲလို့နားလည်ပါတယ်ခင်ဗျာ
အနောက်နိုင်ငံကြီးတွေကတော့ကျွန်တော်တို့မြန်မာဒီမိုကရေစီရေးကိုနှစ်ပေါင်းများစွာဟိုအကူအညီအားပေးခဲ့ကြတဲ့နိုင်ငံတွေဖြစ်ပါတယ်ခင်ဗျာနောက်ပြီးတော့လည်းဟိုဒေါက်ဆန်းစုကြည်ဆိုလို့ရှိရင်လည်းဒီ British နိုင်ငံမှာသူဟိုနေခဲ့တဲ့အချိန်ကာလလည်းတော်များတယ်။နောက်မိသားစုအရလည်းဆက်ဆက်ပတ်သက်မှုတွေလည်းရှိတယ်ပေါ့နော်။ American ဆိုလို့ရှိရင်လည်းဒီမြန်မာနိုင်ငံရဲ့လူခွင့်ရင်းနဲ့ Democracy အခြေအနေတွေကိုဟိုဆက်မပြတ်လေးလာဆောင်ကြည့်ပြီးတော့ဟိုတောက်လျှောက်ဒီမြန်မာနိုင်ငံမှာ Democracy စနစ်ဖြစ်ပေါ်လာဖို့ကိုအကူအညီလာတဲ့နိုင်ငံကြီးဖြစ်တဲ့အတွက်ကြောင့်မလို့အရင်တုန်းကလည်းအရေးပါခဲ့တယ်။နောက်ပြီးတော့ရှေ့ဆက်မှာလည်းโอ้ซะบิยีปาနေမယ်လို့ယူဆပါတယ်ခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာကျွန်တော်တို့ Facebook ကျွန်တော်တို့ VOA Burmese မြန်မာဌာနရဲ့ Facebook စာမျက်နှာမှာဆွေးနွေးထားတဲ့မှတ်ချက်တွေကတခုကိုကျွန်တော်အရင်ဆုံးဖတ်ပြခြင်းပါတယ်တော်တော်ရှင်တူဆွေးနွေးထားတာပါကျွန်တော်ဒီနေရာမှာကျွန်တော်တို့တော်တော်ရှင်တွေကနေပြီးတော့ Facebook မှာလာပြီးတော့မှတ်ချက်ပေးတယ်သူတို့ရဲ့ Facebook ID ပေါ့လေ Facebook နာမည်တွေတော့ကျွန်တော်မပြောပါဘူးပြည်သူအများစုလက်ခံနေတဲ့အခြေခံဥပဒေမပေါ်ပေါက်ဒေသကြီးနောက်နိုင်ငံတွေအထူးသဖြင့် American ရဲ့ထက်ထဲဝင်ဝင်ပတ်သက်မှုလိုအပ်နေပါတယ်တန်ခတ်အရေးယူမှုတွေကြောင့်သာတချို့သောပြောင်းလဲမှုဖြစ်စဉ်တွေဖြစ်ပေါ်လာတာကိုတွေ့ခဲ့ရပါတယ်။တိုင်းပြည်ရဲ့တရားစာတတွေကိုမတရားခုယူခဲ့တဲ့စစ်ကောင်ဆောင်တွေနဲ့သူတို့နဲ့ပတ်သက်ဆက်နွယ်နေတဲ့လူဝန်စာခရိုနီအပါဝင်အားလုံးကိုတိတိယောက်ယောက်အပြစ်ပေးအရေးယူဖို့အတွက်အမေရိကန်အနေနဲ့ဆက်လက်ကူညီဖို့လိုအပ်နေပါသေးတယ်။ပြည်တွင်းငြိမ်းချမ်းရေးကိုမီးစက်တစ်ဖက်ရေမှုတစ်ဖက်လုပ်နေတဲ့တရုတ်နိုင်ငံကိုသတိပေးဖို့အတွက် အမေရိကန်နိုင်ငံရဲ့အကူအညီအထူးလိုအပ်ပါတယ်လို့ထင်မြင်မိပါကြောင်းတင်ပြလိုက်ပါတယ်တဲ့ Facebook ကမှတ်ချက်ရေးထားတဲ့သောတာရှင်တူရဲ့သဘောထားပါကျွန်တော်တရားစွနေမဲ့သောတာရှင်တူကိုဖိတ်ခေါ်ပါမယ်မန္တလေးတိုင်းဝန်တွင်းမြို့နယ်ကဦးချင်းမြင့်ဦးချင်းမြင့်ရဲ့သဘောထားစွနေနိုင်ပါပြီခင်ဗျဟုတ်ကဲ့ဦးချင်းမြင့်လိုင်းကြပုံရပါတယ်ဆိုတော့ကျွန်တော်ပင်နယ်ဆွေးနွေးသူတွေဘက်ကိုတစ်ချက်ပြန်လှည့်ပါဦးမယ်နှစ်ယောက်စလုံးကျွန်တော်တို့ပင်နယ်ဆွေးနွေးသူလူစုလုံးကတော့ဒေါက်တာတင့်ဆွေကရောကိုဆိုမြင့်အောင်ကရောလူစုလုံးကအနောက်နိုင်ငံတွေရဲ့အခန်းကဏ္ဍကမြန်မာနိုင်ငံတိုးတက်ပြောင်းလဲမှုဖြစ်စဉ်ရှေ့အနာကတိုးတက်ပြောင်းလဲမှုဖြစ်စဉ်အဆင့်ဆင့်မှာအရေးပါနေတယ်ဆိုတဲ့အခါကျတော့ဒီနေရာမှာကျွန်တော်ဒေါက်တာတင့်ဆွေအနေနဲ့သုံးသပ်ပေးစေချင်တာကတခြားနိုင်ငံကမြန်မာနိုင်ငံရဲ့အရေးကိစ္စတွေမှာဟလာဝင်ကူညီပေးဝင်လှုပ်ပေးဝင်ပြောပေးဆိုတာကဟို double sorted အတော်နှစ်ဖက်ပါတဲ့ဓာတ်လူများတစ်ခါတလေဖြစ်နေသလားလို့နားလေတာမျိုးတွေပြောကြတာမျိုးတွေလည်းရှိပါတယ်ဆိုတော့ဒေါက်တာတင့်ဆွေအဲ့ဒီအပေါ်မှာဘယ်လိုနားလဲလို့ရပါမလဲ
ဟုတ်ကဲ့ခင်ဗျာအခုအကြောင်းအရာမှာဦးကျော်ကျော်သိန်းဆွေးနွေးသလိုရောစောစောက Facebook မှာအခုကသုံးသပ်သလိုပေါ့နော်အဲ့ဒီနှစ်ခုကိုပြောရင် American ပြည်ထောင်စုရဲ့အရေးပါမှုကတော့ဘယ်သူမှဒီနေ့ကဖတ်တကဘာလုံးညင်ညမှာမဟုတ်ဘူးသို့တော်လည်းပဲ American လို့ပြောလိုက်တာနဲ့ American လို့ပါလိုက်တာနဲ့ American ကတခုလို့လိုက်တာနဲ့ဟိုသတိထားကြတယ်အများကြီးရှိပါတယ်အဲ့ဒီထားကြဆိုတော့ခုနအသွားနှစ်ပတ်ပါတဲ့ဓာတ်လို့ပေါ့နော်ဒါလည်းစီရတဲ့ဟိုခိုင်နိုင်မှုပါပဲအဲ့ဒီဟာကိုအမေရိကန်ပြည်ထောင်စုကိုနိုင်ကလည်းသိပါတယ်အလားတူပဲအမေရိကန်နဲ့အင်အားကြီးဟိုရှင်ပြိုင်နေတဲ့တရုတ်နိုင်ငံကလည်းအဲ့လိုပဲခင်ဗျသူရဲ့ရေးပါမှုကိုသိပြီးသူကလည်းသတိထားပြီးပြောတာဆိုတာတွေရှိတယ်လောက်တာတော့ဒီပိုင်းပေါ့နော်အဲ့တော့အမေရိကန်ရဲ့ပမာပြည်ပေါ်မှာဆက်ပြီးတော့ပါဝင်ပတ်သက်မှုမှာကောင်းကြီးကြီးနဲ့ကျွန်တော်တို့ဟိုအမေရိကန်ကလှုပ်တယ်လို့ဒီနေ့ဗမာနိုင်ငံမှာဟာလာနှလုံးသားကြီးကြီးရောအမျိုးမြင်ရှိရှိရောဥဆောင်နေတဲ့ဒေါ်အောင်ဆန်းစုကြည်ရှိနေတာဟာဗမာကျွန်တော်တို့ငကန်ကောင်းတယ်အဲ့ဒါလို့အစွန်းမလွတ်တာတွေနှစ်ဖက်ခွာဖြစ်တာတွေကိုရှောင်လွှဲပြီးတော့အကောင်းဆုံးကျွန်တော်တို့ဗမာနိုင်ငံနဲ့ဆီလျော်တဲ့ဗမာနိုင်ငံမျိုးသားကြီးအကျိုးစီးပွားနဲ့ကန့်ညီတာတွေကိုအမေရိကန်ကလည်းရွေးချယ်ပြီးဆောင်ရွက်မယ်တို့သူကလည်းအဲ့ဒါမျိုးတွေကိုသာလက်ခံဖို့ဟိုဆုံးဖြတ်နိုင်တဲ့ကောင်းဆောင်ရှိတော့ဟောတနည်းအားဖြင့်ပြောရင်ဖြစ်စေခြင်းဓာတ်တွေဖြစ်ခြင်းဓာတ်တွေတကယ်ဖြစ်တဲ့ဓာတ်တွေကိုဖြစ်လာလိမ့်မယ်ခုနဟိုဆွေးနွေးသလိုပေါ့လို့ဒီယူရိုပြည်ပေးလို့ဆိုတဲ့ကိစ္စတွေကတပိုင်းထားပြီးတော့နိုင်ငံကျိုးစီးပွားအတွက်ပဲဒီအမေရိကန်ပြည်ထောင်စုကအခုကြည့်သွားမလို့ကျွန်တော်ထင်ပါတယ်
ဟုတ်ကဲ့ကိုစိုးမြင့်အောင်မြန်မာနိုင်ငံလိုနိုင်ငံမျိုးအနေနဲ့ဒီလိုမျိုးနောက်အင်အားကြီးနိုင်ငံတွေနဲ့ရှေ့အနာဂတ်ကာလဆက်ဆံသွားမယ့်ကာလတစ်လျှောက်မှာသတိထားမယ့်ကိစ္စတချို့ရှိတယ်ဆိုရင်ကိုစိုးမြင့်အောင်ဘာတွေလို့ပြောမလဲ
ဟုတ်ကဲ့ပါဆောစောလုံးကဟိုဓာတ်နှစ်ဖက်ပါတဲ့တော်ပါတော့တော်ဓာတ်လို့ဟိုဟာအတော်နှစ်ဖက်ပါတဲ့ဓာတ်လို့ပြောသလိုမျိုးပဲပေါ့နော်ကျွန်တော်တို့ဒီအမေရိကန်နိုင်ငံရဲ့မူဝါဒတွေကကြောင်းလာတဲ့အချိန်ကိုကြည့်မယ်ဆိုလို့ရှိရင်လေကျွန်တော်တို့ကဒီအမေရိကန်နိုင်ငံရဲ့အမျိုးသားရေးအကျိုးစီးပွားကိုထည့်ပြီးတော့ဟိုစဉ်းစားပြီးတော့ပြောင်းတဲ့ဟာတွေကိုလည်းကျွန်တော်တို့ဟိုစဉ်းစားရပါလိမ့်မယ်ခင်ဗျ။အခုအားကကျွန်တော်တို့ကဒီစစ်ရေးကာလတုန်းမှလို့ဟိုဝါဒရေးရာအရာကြိုင်ဆိုင်ရတာမဟုတ်တော့ဘဲနဲ့ဒီတရုတ်လိုအင်အားကြီးနိုင်ငံမျိုးတွေကလည်းဈေးကွက်စီးပွားရေးနဲ့အရင်းရှင်စနစ်ကိုကျင့်သုံးနေပြီဆိုတဲ့အခါကျတော့အမေရိကန်ရဲ့ဒီနိုင်ငံရေးမူဝါဒမှာလည်းသူကစီးပွားရေးသူရဲ့စီးပွားရေးလုပ်ငန်းတွေစီးပွားရေးအတိုက်အဝိုင်းတွေအတွက်ပို့ပေါ့နော်ပို့ပြီးတော့လှုပ်လှက်စွာကုန်သွယ်နိုင်မှုတို့အဲစီးပွားရေးလှုပ်လှက်လှက်လှက်လုပ်ကိုင်နိုင်မှုတွေကလည်းပို့ပြီးတော့အရေးကြီးလာတယ်ခင်ဗျအဲ့ဒီအခါကျတော့စီးပွားရေးနဲ့ဆက်ဆက်ပြီးတော့မှသူတို့ကဒီလုံခြုံရေးတို့ကာကွယ်ရေးတို့ဒါတွေကိုဆက်ဆက်ပြီးစဉ်းစားလာတာပေါ့နော
်ဟုတ်ကဲ့
ဟိုဒါပေမဲ့မြန်မာနိုင်ငံရဲ့ရှုထောင့်ကကျွန်တော်တို့မြန်မာနိုင်ငံရဲ့အမျိုးသားအကျိုးစီးပွားကိုကြည့်မယ်ဆိုလို့ရှိရင်ကျွန်တော်တို့ကလုံးကြုံရင်းနဲ့ပတ်သက်ပြီးတော့ကျွန်တော်တို့စိုးရင်ပူပန်စရာတွေအများကြီးရှိသေးတယ်။လုံးကြုံရင်းလို့ဆိုတဲ့အခါမှာကျွန်တော်တို့ကဒီလူသားလုံးလုံးကြီးမျိုးပေါ့နော
်
။အဲနိုင်ငံလူနိုင်ငံသားတွေရဲ့အဲဒီလူခွင့်ရေးနဲ့နောက်ပြီးတော့ကြီးလန့်ဆာဆာမနေရဖို့အရေးကြီးပေါ့လေ။ကျွန်တော်တို့ဒီပြည်တွင်းစစ်အဲရစဲရေးတွေဒီလိုကိစ္စမျိုးတွေပါတယ်ခင်ဗျာ။အဲ့တော့ဟိုအမေရိကန်ကသူမူဝါဒကိုပြောင်းလာတဲ့ဆိုပေမဲ့လည်းကျွန်တော်တို့အမေရိကန်ရဲ့အမျိုးသားအကျိုးစီးပွားနဲ့ကျွန်တော်တို့မြန်မာနိုင်ငံရဲ့အမျိုးသားအကျိုးစီးပွားနဲ့ပေါ့နော်ထပ်တူမဖြစ်နိုင်တဲ့ဟိုနေရာလေးတွေလည်းကျွန်တော်တို့ဒီမူဝါဒအပြောင်းအလဲမှာတွေးလာဖို့ရှိတယ်ဆိုတော့အဲ့ဒါလေးတော့ပြောချင်ပါတယ်ခင်ဗ
ျဟုတ်ကဲ့ဗျာကျွန်တော်ကိုစိုးမြင့်အောင်ဆွေးနွေးချက်အမြဲတမ်းရေးကြည့်တယ်လို့ကျွန်တော်ထင်ပါတယ် ဒါတော့ခုနတည်းဆွေးနွေးမယ်တော့ရှင်ဦးချင်းမြင့်ကိုကျွန်တော်ပြန်ဖိတ်ခေါ်ပါမယ်ဦးချင်းမြင့်ကြားရပါပြီလား
ဟုတ်ကဲ့ခင်ဗျာ
ဆိုတော့ဦးချင်းမြင့်ကရောဘယ်လိုသဘောရပါတယ်လဲမြန်မာနိုင်ငံရေးမှာအနောက်နိုင်ငံကြီးတွေရဲ့အခန်းကဏ္ဍ
ဟုတ်ကဲ့ဆရာကျွန်တော်တို့ဒီအနောက်ဥရောပနိုင်ငံတွေနဲ့အမေရိကန်နိုင်ငံတွေကနိုင်ငံနိုင်ငံကြီးစနစ်ကအင်တန်ရှင်ကြီးတဲ့နိုင်ငံကြီးစနစ်ဖြစ်တဲ့ပုံခင်ဗျာလူလူအများကနေပြီးတော့ရွေးချယ်တင်မြှောက်တဲ့ဟိုကျွန်တော်တို့တင်မြှောက်ခြင်းတော့လေလူလူအများကြီးမြှောက်တယ်ဖြုတ်ချခြင်းတော့လေလူလူအများနေပြီးဖြုတ်ချလို့ရတယ်ပေါ့ဒါနဲ့ဒီ common နဲ့နိုင်ငံကြီးရေးမှုစနစ်နဲ့ဆက်ညင်ပြီးတော့ကျွန်တော်တို့မြန်မာနိုင်ငံကဥပမာဥနေဝင်လက်ထက်တွေက26နဲ့လုံးလုံးသူတို့ဟိုဘယ်သူမှလည်းမတင်မဲနဲ့တက်လာတဲ့ဖြုတ်ချလို့လည်းလုံးဝမရဘူးပေါ့ခင်ဗျအဲ့ဒီလိုရေးရေးမှုမရှိတဲ့နိုင်ငံကြီးရေးမှုတစ်ခုကိုကျွန်တော်တို့နိုင်ငံကဖြစ်ပေါ်လာတယ်အဲ့ဒီနောက်မှာကျွန်တော်တို့ဒုစန္ဒပြမှုနဲ့ဒီဒီမိုကရေစီဟူတောင်းနေ
ဟုတ်ကဲ့
နောက်ဝက်ကနားဖစစ်ဆိုးရလက်ထက်ခံနေပြီးတော့ကျွန်တော်တို့ဟိုလုခွန်လဲဟိုသူတို့ကနေပြီးတော့စစ်ဆိုးရလက်ထက်နဲ့ဒီမိုကရေစီကိုဆန့်ကျင်ပြီးတော့လှုပ်လာခဲ့တယ်ဒါ ሁ လည်းကျွန်တော်တို့ EU နဲ့မြန်မာ EU နဲ့အမေရိကန်ကနေပြီးတော့ဟိုကျွန်တော်တို့အရေးယူတဲ့အခါမှာပြည်သူတွေရဲ့အကျိုးစီးပွားတက်ဖြစ်ပါလေခင်ဗျဟု
တ်ကဲ
့အဲ့ဒီတော့2008ဖွဲ့စည်းပုံအခြေခံဥပဒေဆိုရင်လည်းသူတို့တစ်ဖက်တည်းရေးဆဲတာနဲ့အဲ့ဒီဥပဒေကတကယ်တော့စစ်တပ်ကြီးဆိုရေးအတွက်ဖြစ်ပါလေခင်ဗျအခုအဲ့ဒီ2008ဖွဲ့စည်းပုံအခြေခံဥပဒေမပြောင်းလဲသေးတဲ့ကာလပတ်လုံးကျွန်တော်တို့စစ်တပ်ကိုကျွန်တော်တို့ချနာပေးတဲ့စနစ်တနည်းအားဖြင့်စစ်တပ်ကိုကျွန်တော်တို့အေးအေးယူပိတ်စုတွေကလုံးဝမလုပ်တဲ့နေပါဘူးခင်ဗျအဖြေချက်မပေးတဲ့နေပါဘူးခင်ဗျဟုတ်ကဲ့ပါခင်ဗျာ
ဟုတ်ကဲ့ကျေးဇူးတင်ပါတယ်ဦးချင်းမြင့်ဦးချင်းမြင့်ကအဓိက sanctions ကိစ္စတခက်ရည်ရွယ်တဲ့ကိစ္စကိုဆွေးနွေးသွားတာပါအမှန်ကျွန်တော်ဒီနေ့အကြောင်းအရာကတော့ sanctions ကိစ္စဆိုတာထက်မြန်မာနိုင်ငံကြီးမှာအဓိကအနောက်နိုင်ငံကြီးတွေအကန့်ကန့်ဆက်ဆက်တာတော့ဆက်ဆက်နေပါတယ်ဟိုမဆက်ဆက်တာတော့မဟုတ်ပါဘူးဒါပေမဲ့ဒီကိစ္စကအဓိကကိစ္စတစ်ခုတော့မဟုတ်ပါဘူးဆိုတော့ဒေါက်တင်ဆွေဆိုကြပါစို့ American ခွဲပြောရင်ကျွန်တော်တို့ American တို့မဟုတ် EU ပေါ့လေခုနဦးချင်းမြင့်ဆွေးနွေးတဲ့အချိန်မှာလည်းပါသွားတယ်လို့ပေါ့ဆိုအဲ့ဒီနိုင်ငံကြီးတွေစီကနေပြီးတော့မြန်မာနိုင်ငံကကျန်တဲ့မြင်သာတဲ့ရုပ်ပိုင်းဆိုင်ရာအကူအညီတွေကိုထားလိုက်တော့ရုပ်ပိုင်းဆိုင်ရာအကူအညီတွေကကျွန်တော်ထင်သာမြင်သာရှိတဲ့အကူအညီတွေအပြင်အဲ့ဒီနိုင်ငံကြီးတွေစီကနေပြီးတော့မြန်မာနိုင်ငံရဲ့ကောင်းရာကောင်းကျိုးအကျိုးစီးပွားတွေတခြားဘာတွေကြနိုင်နေတယ်လဲတော်တင်ဆွေ
ဟုတ်ကဲ့ခင်ဗျဒီမိကွန်းလမ်တန်ရေးကြည့်တယ်လို့ကျွန်တော်မြင်ပါတယ်အစင်တန်းရကြည့်လိုက်ရင်အဲ့ဒီဖွံ့ဖြိုးချမ်းသာတဲ့နိုင်ငံတွေနဲ့ကျွန်တော်တို့လူပမာနိုင်ငံလို LDC ဖွံ့ဖြိုးအနေဖွံ့ဖြိုးမှုအနေဆုံးနိုင်ငံအဆင့်ကအတူကိုကွာပါတယ်။ကွာပြီမလို့ကျွန်တော်တို့ကြိုးစားရလိမ့်မယ်။ကြိုးစားတဲ့အခါမှာကျွန်တော်တို့ဒူးလောက်တင်မှရင်လောက်ကြဆိုတဲ့ဆိုစကားလည်းပမာဆိုစကားရှိတယ်။နောက်တစ်ခုကဒီလိုချမ်းသာပြီးတိုးတက်ပြီးနိုင်ငံတွေမှာကျွန်တော်တို့ရနိုင်တာကဟိုนี้สนิทเดียวนี้ปัญญาเลยไม่กล้าเนาะนี้สนิทเดียวตะเนี่ยเพียงเฉิงโกอต้องฉานี้ดิဆိုတော့ရင်ကျိမှုတစ်ခုပြမနိုင်ငံကသိกว่าတည်တယ်ပြမနိုင်ငံမှာလူတော်တော်များများအချိန်တွေလွတ်လပ်ပြီးလှုပ်ရှားမရှိဟိုဟိုအချိန်ဖြုံးညတယ်ဒီနိုင်ငံนี่มาတော့အချိန်ကိုအတိအကျမိနစ်ပိုင်းစက္ကန့်ပိုင်းအထိအလုံးလုံးကြတဲ့အပြစ်นี่ကိုကျွန်တော်တို့ပြမနိုင်ငံนี่ကอยู่ยาเลยနောက်တစ်ခုကဘာပဲလုပ်လို့စီးပွားရေးလုပ်လို့နိုင်ငံရေးလုပ်လို့ဘာပဲလုပ်လို့ပါသူတို့ကပွန်လင်းမြင်သာမှုနဲ့ဥပဒေစိုးမိုးမှုအမှန်မှခိုင်မာတဲ့နိုင်ငံအဲ့ဒီအဆင့်ကိုရအောင်ကျွန်တော်တို့ကမျှော်မှန်းထားရင်းနဲ့ကြိုးစားကြလိမ့်မလို့ယူဆတယ်ဟု
တ်ကဲ့
အဲ့တော့ကျွန်တော်တို့ယူစရာရစရာတွေအမြောက်အများရှိတယ်ဒါပေမဲ့လို့များလုံးလုံးလို့ကျွန်တော်တို့စိတ်မပြေရဘူးကွာလုံးလို့လေကျွန်တော်တို့အားမငယ်ဘူးကျွန်တော်တို့ကြိုးစားမယ်ဆိုရဲဆိုတတ်တည်နဲ့လုံးသိညာတယ်လို့ကျွန်တော်အကြံပြုချင်ပါတယ
်ဟုတ်ကဲ့ကိုစိုးမြောင်အနောက်နိုင်ငံတွေကမြန်မာနိုင်ငံကိုအကူအညီပေးခြင်းကြပါတယ်အနောက်နိုင်ငံတွေရောအရှေ့နိုင်ငံတွေမှာရောပေါ့လေတကဘာလုံးမှာမြန်မာနိုင်ငံကိုအကူအညီပေးခြင်းတဲ့နိုင်ငံတွေအများကြီးရှိပါတယ်ဒါပေမဲ့မြန်မာနိုင်ငံဘက်ကရောဒီနိုင်ငံတွေကပေးတဲ့အကူအညီတွေကဏ္ဍသီးသီးမှာပေါ့နိုင်ငံရေးလူမှုရေးစီးပွားရေးပညာရေးကျန်းမာရေးကဏ္ဍသီးသီးမှာပေးလာတဲ့အကူအညီတွေအပြည့်အဝထိထိရောက်ရောက်လူတို့အတွက်တကယ်အကျိုးရှိဖို့အတွက်မြန်မာနိုင်ငံဘက်မှာရောဘလို့အဓိကအချက်တွေများတစ်ချက်တစ်ချက်သုံးချက်ပြင်ဆင်ထားစရာရှိမလဲ
ကျွန်တော်တို့ဒီအရင်ဆိုရရဲ့သက်တမ်းပေါ့နော်ဒီသမ္မတဦးသိန်းစင်ရဲ့သက်တမ်းမှာလည်းဒီနိုင်ငံကဖွင့်လိုက်တဲ့အခါကျတော့အပြည်ပြည်ဆိုင်ရာအကူအညီထောက်ပံ့တွေကဝင်သင့်သလောက်ဝင်ခဲ့တာလည်းရှိပါတယ်အဲ့ဒီမှာကလည်းကျွန်တော်တို့ဒီဝေကြီးနဲ့ပတ်သက်တဲ့အထောက်ပံ့တွေမကဘူးပေါ့နော်ဟိုနည်းပညာပိုင်းဆိုင်ရာအထောက်ပံ့တွေပါကျွန်တော်တို့မြန်မာနိုင်ငံကအရက်ဖက်အဖွဲ့အစည်းတွေကတချို့ဟိုတင်ယူခဲ့ရတာလည်းရှိပါတယ်ဥပမာအဖြစ်ဆိုလို့ရှိရင်ကျွန်တော်တို့ဒီရွေးကောက်ပွဲနဲ့ပတ်သက်တဲ့ ni pinya re hwi kaw pwe ko belo le la saung chi ya ma le pi lo chano ro di ya phe lu phwe si di ko belo po pi lo a kaung la aw lou ya ma le naw de che ka chano ro di institution ni bo no chano ro di 2030 naw pai ma po la ge de institution to to mya mya ka chano ro twe a pit san phit de di lut do ro naw pi lo chano ro au chho yi bai san ya a phwe si di naw pi lo di hwi kaw pwe commission lo အဖွဲ့အစည်းမျိုးတွေနောက်ဒီ civil society organization အရပ်ဖက်လူဖွဲ့စည်းမျိုးကိုယ်တိုင်တော်တော်များများကဒါကျွန်တော်တို့ကဟိုဒီတင်တန်းတွေရောနှိပညာတွေရောအများကြီးလက်ခံပြီးတော့လုပ်ခဲ့ရတယ်ဆိုတော့အခုကျွန်တော်တို့ဒီမြို့သားဒီမိုကရေစီဖွဲ့ချုပ်အစိုးရလက်ထက်မှာကလည်းတတိယပုံများတဲ့ကျွန်တော်တို့နှိပညာပိုင်းဆိုင်ရာအထောက်ပံ့နေအများကြီးလုံးပါခင်ဗျဥပမာပြင်ဆိုရရင်ကျွန်တော်တို့ဒီကျွန်တော်တို့မှာကဒီလုံခြုံရေး
ကျွန်တော်ဆန်းစုကြည်ဒီအမေရိကန်ခီးစီတွင်ပြောသွားတာတခုလည်းကျွန်တော်သတိထားမိပါတယ်ဒီဥမာသူကတော့အမေရိကန်မှာပြောတာဆိုတော့အမေရိကန်ဆိုဝါစီကနေပြီးတော့ရမယ်ရနိုင်ဖို့အကူအညီပေါ့နော်ဒီဆိုရရဲ့စွမ်းဆောင်ရည်ပိုင်ဆိုဝါဆိုတဲ့နေရာမှာအုပ်ချုပ်ရေးရန်တရားအတီးတီးရဲ့စွမ်းဆောင်ရည်ပိုင်ကပက်စတီဘီလဒင်းစွမ်းဆောင်ရည်ပိုင်တည်ဆောက်နိုင်မှုတိုးမြင့်နိုင်မှုအကူအညီတွေလိုတယ် ဘောရပါတယ
်ဟုတ်ကဲ့ကျွန်တော်တို့ကတော့မင်းပြောဟိုဟာရခိုင်ပြည်သားတွေဆွေးနွေးချင်ပါတယ်အရင်တော့အစားတုန်းကတော့မြန်မာဒီမိုကရေစီရှုပ်ရှားတုန်းကလည်းတော့အမေရိကန်တို့အနောက်နိုင်ငံကြီးတွေကျွန်တော်တို့ရခိုင်ပြည်သားအထူးထောက်ခံခဲ့ပါတယ်အခုတော့ဒီနိုင်ငံကြီးတွေဟာကျွန်တော်တို့ရခိုင်မျိုးစားတဲ့ဆိုရင်အင်တာအန်ဒီကြည့်မယ်လို့ကျွန်တော်တို့တံပြားတွေဝင်စရာဖြစ်နေပါတယ်။အားကြောင့်လေဆိုတော့သူတို့ကဟိုဟာနှောင်ကျိုးပါတဲ့စီးပွားရေးတွေရှာမဲ့ဖို့ထဲတာတွေကြားနေရတယ်။အပြောရမယ်ဆိုလို့ရှိရင်ဟိုဟာဟိုအနောက်ဘက်ကဝင်လာတဲ့အနောက်ဘက်တကားကဝင်လာတဲ့ရှေ့ပြောင်းဝင်ရောက်သူအဲဂရင်းဂါလီတွေကိုသူတို့ကနိုင်ငံသားဖြစ်ဖို့အဲ့ဒါအဲမကြာကျွန်တော်တို့ခိုင်တဲ့အပေါ်မှာဖျောက်ပြနေတာတွေကြားနေရတယ်။ဒါကြောင့်ကျွန်တော်တို့ကျွန်တော်တို့ပြောဆိုလို့ရှိရင်သူတို့ကိုပြန်လည်ပြီးတော့စီစဉ်ရမှာဖြစ်ပါတယ
်ဟုတ်ကဲ့
ပြည်တိုင်းလည်းကျွန်တော်တို့ယူလို့မရဘူးလို့မြင်ပါတယ်အဲဒီအင်မတန်ကြီးတဲ့နိုင်ငံကြီးတွေဖြစ်နေပါတယ်ဒါကြောင့်အခုချိန်မှာကျွန်တော်တို့အများကြီးသုံးသက်တွေ့ကုန်ကြတယ်ဖြစ်နေပါတယ်အဲဒါကြောင့်မလို့ကျွန်တော်တို့ကတော့ဒီအနောက်နိုင်ငံကြီးတွေဟာဆိုလို့ရှိရင်ခိုင်မြဲတဲ့အန်ဒီအမျိုးဖြစ်လာမလားဆိုတာတံပြားတွေဝင်လာစရာဖြစ်နေပါတယ်အဲလိုပဲကျွန်တော်ဆွေးနွေးချင်ပါတယ
်ကျေးဇူးတင်ပါတယ်ဦးမောင်ကျော်စံတကယ်လို့များအန်ဒီရေဖြစ်စီမလားဆိုတဲ့တန်တရားဆိုရင်တော့ရခိုင်တမျိုးတည်းအတွက်မဟုတ်တော့ဘူးလို့ကျွန်တော်ယူဆပါတယ်။မြမအရေးကရခိုင်အရေးတခုလည်းမဟုတ်သလိုမွန်အရေးတခုလည်းဗမာအရေးတခုလည်းရှမ်းအရေးတခုလည်းကရင်အရေးတခုလည်းမဟုတ်ဘူးလို့ကျွန်တော်ကိုယ်တိုင်အဲ့လိုယုံကြည်ပါတယ်ဦးမောင်ကျော်စံ။ဒေါက်တာတင်းဆိုရင်ဘယ်လိုသဘောရပါသလဲ
။ဟုတ်ကဲ့ခေါင်းစဉ်တော့နည်းနည်းလွယ်တော်သလိုပေါ့လေကျွန်တော်ကတော့အဲ့လိုဦးကျော်စံပြောသလိုပဲပြည်ထောင်စုအရေးဟာပြည်ထောင်စုတခုလုံးဖြစ်ပြီးတော့ဟိုခဏဟိုဆွေးနွေးတဲ့ပုဂ္ဂိုလ်ပြောသလိုပေါ့နော်စီးပွားရေးမှာအကျိုးတွေပါတယ်အကူအညီမှာအကျိုးတွေပါတယ်အမေရိကန်မှာမဟုတ်ဘူးဗြိတိန်မှာမဟုတ်ဘူးတကဘာလုံး196နိုင်ငံအတူတူပါပဲကျွန်တော်တို့ကသွားကူလေကျွန်တော်တို့ကျိုးရှိမှာပဲအဲ့တော့အရှင်နိုင်ငံတွေကဒါကိုသတိကြီးကြီးနဲ့ဟိုကျွန်တော်ဟိုကြည့်ပြီးလက်ခံရတာပေါ့နော်အဲ့ဒီအတွက်လည်းပဲကျွန်တော်ခဏပထမဆုံးဆွေးနွေးသူတော်စီလို့မျှော်မြင်ကြည့်ရအောင်ဆောင်ရှိနေတာကောင်းတယ်လို့ကျွန်တော်ဆွေးနွေးခဲ့ပါတယ်အဲ့တော့ခဏကဦးကျော်ကျော်သိန်းဆွေးနွေးတဲ့အချက်လေးတခုပေါ့နော်ကျွန်တော်ပြန်ပြီးတော့ the capacity building ဆိုတဲ့အကြီးတွေကြီးရေးမှာဒါအမှန်မှဟိုကျွန်တော်တို့နိုင်ငံအတွက်လိုတဲ့နောက်အချက်တခုမှန်မဲခင်ဗျကျွန်တော်ဒီပြီးခဲ့တဲ့ကာလဒီပြပနိုင်ငံရေးကြိုးစားမှုဒီကာလတော့မှာဒီအမေရိကကဒီ State Department ကိုခေါ်တဲ့နိုင်ငံရေးဝန်ကြီးဌာနကိုဗမာအရေးနဲ့သွားဆွေးနွေးဝင်ထွက်ဖူးပါတယ်အဲ့ဒီခါမှာဒီဗမာအရေးကိုကင်နေတဲ့အမေရိကန်အရာရှိငယ်တွေပေါ့နော်မကြီးသေးပါဘူးသူတို့အရာတို့အရာရွယ်ရွယ် ဒါပေမဲ့သူတို့ဟာဗမာအရေးကိုကျွန်တော်တို့ဟောပေါ့နော်အဲလက်ဖြောက်တီးလို့ပြောရမယ်အဲ
တိတ်ကျွမ်းကျင်ကြတာတ
က်နေတော့တိနိုင်တယ
်ဟုတ်ကဲ့
အဲ့တော့ကျွန်တော်တို့နိုင်ငံရေးဝန်ကြီးဌာနမှာအဲ့လိုအရေးချင်းကြီးတဲ့လူတွေ
အများကြီးလိုပါ
တယ်ဝန်ကြီးဌာနတဲ့မှာအဲ့လိုအရေးချင်းကြီးတဲ့လူငယ်လူရွယ်တွေကိုမွေးထုတ်ဖို့ဟိုအခွန်ကောင်းမှုကိုရောက်နေပြီအဲ့ဒီအတွက်လေဒီလူတိုးတက်တဲ့နိုင်ငံနေရာနဲ့ယူကြပါလို့ကျွန်တော်ညှပ်ထပ်ပေးချင်ပါတယ
်ဟုတ်ကဲ့ပါခင်ဗျာသိကောင်းပါတယ်အခုကျွန်တော်တို့သောတော်ရှင်တောက်ကရှမ်းပြည်နယ်ကကိုဦးသူအတန်နဲ့ပေါ့လေအတန်နဲ့အတန်ဖိုင်နဲ့ပို့ပြီးဆွေးနွေးထားတာလေးရှိပါတယ်10မိနစ်ကြော်ကြော်လေးပါဒီဆွေးနွေးချက်လေးကိုလည်းအခုနားဆင်ကြအောင်ပါခင်ဗျာ
ကျွန်တော်အမြင်မှာတော့နိုင်ငံကြီးတွေကကျွန်တော်တို့အတွက်လိုအပ်သလားဆိုတဲ့တစ်ဖက်သက်အမြင်ပြောနေတော့ဘဝင်မကြချင်ပါဘူးနိုင်ငံကြီးတွေအခန့်ကဏ္ဍကကျွန်တော်တို့အတွက်လိုအပ်တယ်လို့ဒီချိန်ထဲမှာပဲကျွန်တော်နိုင်ငံကလည်းသူတို့အတွက်မဖြစ်မနေဘူးလိုအပ်တယ်ဆိုတော့လက်ခုလက်ရှိအခြေအနေတွေကတက်သေးပါပဲအဲလူတိုင်းသိရပေးထားရတဲ့ခုဆိုလို့ရှိရင်ကျွန်တော်တို့နိုင်ငံရဲ့ပထမနိုင်ငံရေးပါအမေရိကန်ရဲ့မဟာဗျူဟာဖြစ်တဲ့ဒီ Asia Pivot နဲ့တရုတ်ရဲ့ One Belt One Road ကစားကွက်မှာဆိုရင်ကျွန်တော်တို့နိုင်ငံဘယ်နေရာလဲဆိုအားလုံးသိပါပဲအရှိတရုတ်ကကွန်မြူနစ်တစိမ့်တဲ့နိုင်ငံအနောက်အိန္ဒိယကဒီမိုကရေစီတစိမ့်တဲ့နိုင်ငံဖြစ်နေတာလည်းစိတ်ဝင်စားဖို့ကောင်းပါတယ်။နောက်ကျွန်တော်နိုင်ငံမှာကမ္ဘာရှားပါးတွေတဲ့တခုဖြစ်တဲ့ငင်းငိုင်းနိုဘယ်ဆုရှင်ရှိပါတယ်။ကမ္ဘာမှာသူ့ဩဇာလည်းအထိုက်အလျောက်ရှိပါတယ်။ဒါကြောင့်ကျွန်တော်တို့အပြန်အလှန်လိုအပ်တယ်လို့ထင်ပါတယ်။အရေးကြီးတာတခုလည်းရှိပါတယ်။ကျွန်တော်တို့နိုင်ငံမှာနိုင်ငံဆက်ဆံရေးမှာခေါင်းဆောင်တွေကို professional ကြကြအကြံပေးနိုင်မဲ့ OSS လိုမျိုးဖြစ်ဖြစ်သက်ဆိုင်နိုင်ငံများလည်းကျွမ်းကျင်တဲ့ think tank တခုတော့အရေးကြီးလိုအပ်နေတယ်လို့ကျွန်တော်မြင်ပါတယ်အခုရှိရင်ရှိမှာရှိရင်ရှိပါလိမ့်မယ်ဒါပေမဲ့အလွတ်တန်းလို့ကျွန်တော်ယူဆပါတယ်ကျေးဇူးတင်ပါတယ
်ရှမ်းပြည်နယ်ကကိုဦးပါသူဆွေးနွေးသွားတဲ့ OSS ဆိုတာကျွန်တော်နားလည်သလောက်တော့ Office of Strategic Studies ဖြစ်မယ်ထင်ပါရတော့တင်းဆိုရင်အဲ့လိုသဘောရလားကိုဆွေးမရအောင်ဘယ်လိုသဘောရလဲ OSS ဆိုတ
ာအဲ့ဒီအားနဲ့တူပါတယ်ဘိုးကျုပ်ခင်ညွန်လက်ထက်တူပါတယ်အဲ့ဒါတွေရှိခဲ့ပါတယ်
ဟုတ်ကဲ့အခုတော့အဲ့ဒီဖွဲ့မရှိတော့ဘူးထင်ပါရဲ့ OSS ဆိုတာ
ကျွန်တော်သိမသိဘူး
ဟုတ်ကိုဆွေးမရအောင်ပြင်ရဆိုတော့ရှိတိရှိသေးလ
ား
OSS ဆိုတဲ့ဖွဲ့
အာမရှိတော့ဘူးလို့ထင်ပါတယ်ခင်ဗျဒါပေမဲ့လေကျွန်တော်တို့အာဆီယံနိုင်ငံတိုင်းမှာဟိုရှိရတဲ့ think tank ပုံစံမျိုးကျွန်တော်တို့မြန်မာ ISIS ဆိုတော့ရှိရခင်ဗျအဲ့ဒါကဟိုထုံးစံအားဖြင့်ကတော့အဲ့ဒီ ISIS ပေါ့နော် ISIS ကဒီနိုင်ငံကြီးဝန်ကြီးဌာနနဲ့အဲ့လိုသူတို့ချိတ်ဆက်ထားပြီးတော့နိုင်ငံကြီးဝန်ကြီးဌာနကအဲညွှန်ကြားမှုချုပ်တူကသူဒီ ISIS မှာအတွင်းရေးမှုဖြစ်အဲ့လိုတာဝန်ထမ်းလေးရှိပါတယ
်ဟုတ်ကဲ့
အဲ့ဒီမျိုးကျွန်တော်တို့ဟိုနိုင်ငံကနေပြီးတော့လုပ်ပေးထားတဲ့တင်းတင်းမျိုးတွေလည်းရှိတယ်။နောက်ပြီးတော့အခုကျွန်တော်တို့ဒီ civil society ဘက်မှာလည်းတချို့တင်းတင်းတွေစပြီးတော့ဟိုပေါ်လာပြီပေါ့နော်ကျွန်တော်တို့မှာ Renaissance Institute လို့ဟာမျိုးပေါ့နော်ကျွန်တော်တို့ဟိုစီးပွားရေးနဲ့ပတ်သက်ပြီးတော့အဲဘူဝါလာပိုင်းဆိုင်ရာအကြံပေးတဲ့တင်းတင်းမျိုးတွေတော့ရှိနေပါပြီကိုက
ဟုတ်ကဲ့ပါကိုစိုးမြောင်ကျွန်တော် Facebook မှတ်ချက်တစ်ခုကိုဟိုပြောပြချင်ပါသေးတယ်အင်အားကြီးနိုင်ငံတွေရဲ့အကူအညီထောက်ပံ့အများကြီးလိုအပ်ပါတယ်ပြီးခဲ့တဲ့အတိတ်ကိုပဲကြည်ပါမြန်မာကိုအထူးကြံပစ်ထားခဲ့လို့တရုတ်ကိုပဲအားကိုးခဲ့ရတယ်တရားစာတမ်းနဲ့အခွင့်အရေးတွေမတန်တဆနဲ့ပေးခဲ့ရတဲ့ပြင်အောက်ကျခဲ့ရလို့သူ့ငယ်ကျွန်းလူလူတော်အဆက်ဆံခံခဲ့ရတယ်အစိုးရကောင်းသည်ဖြစ်စေမကောင်းသည်ဖြစ်စေကျွန်တော်တို့အစိုးရပဲဖြစ်ပါတယ်ကျွန်တော်တို့အစိုးရနှိမ်ချဆက်ဆံခံရရင်ကျွန်တော်တို့ပြည်သူတွေကိုနှိမ်ချဆက်ဆံတာနဲ့အတူတူပါဒါကိုသူများနိုင်ငံမှာလုပ်လို့ရတဲ့ကျွန်တော်တို့လူမျိုးတွေအသိဆုံးပါဒါကြောင့်ပစ်ထားတာတဲ့အနီးကပ်စီယုံဝင်ပူးပေါင်းလှုပ်ဆောင်တာအကောင်းဆုံးပါဒီနေ့မျိုးနံမှုတွေကိုလည်းအရင်လိုတရုတ်ကမောင်းပိုင်စီးထားတဲ့စာရင်တရုတ်ကိုလည်းအများနဲ့ပါဝင်ရှင်ပြိုင်စေချင်ပါတယ်။ဘာကြောင့်လဲဆိုတော့တရုတ်ကအိမ်နီးချင်းဖြစ်နေလို့ရဲ့ဈေးကွက်နဲ့အင်အားကြီးနိုင်ငံဖြစ်နေလို့မလွဲမဆောင်တာပါစေချင်တာပါ။စစ်ပွဲကြီးလည်းအမြန်ဆုံးရစေချင်ပါပြီ။ပြည်သူပဲလည်းလက်ကြည့်ဈေးချင်းဒီတော်ကြပါတော့ချက်ပါတော့တဲ့ Facebook ကတော်တော်ရှင်သူဆွေးနွေးထားတာပါ။ဆိုတော့ဒေါ်တိစွေခင်ဗျာဒေါ်ဆန်းစုကြည်အခုခီးစဉ်တွေဒီအပိုင်းခီးစဉ်တွေပေါ့လေဒီနောက်ပိုင်းခီးစဉ်တွေကိုသုံးသပ်ကြည့်လိုက်ရင်လက်ရှိအစိုးရတဲ့ဟာနိုင်ငံတကာအခင်အကျင်းမှာလှလှပပတတ်တတ်ရက်ရက်ตัวနေတယ်လို့တင်းဆွေမြင်ပါလားခင်ဗျာ
မမရခင်ဗျာကျွန်တော်ကဟိုကျွန်တော် NLD ဝင်ဖြစ်လို့ဟိုပြောတာမဟုတ်ဘူးနိုင်ငံသားတယောက်နေနဲ့ပြောရရင်အခုခီးစဉ်ဟာဗမာနိုင်ငံရဲ့ပုံရိပ်ကိုဟဲ့ပုံရိပ်ကိုတစ်ဆင့်တက်ပြီးတော့ဟိုတိုးတက်လာအောင်ဖြစ်စီတယ်ကမ္ဘာအလဲမှာပေါ့နော်ဟိုဒေါ်စုဒီဝါရှင်တန်အခုဒီနေ့ဆိုရင်ဝါရှင်တန်ဒီမီဒီယာပေါ့နော်ဒီဝါရှင်တန်မီဒီယာနိုင်ငံတကာမီဒီယာကဆိုရင်ဒါသူ influence လို့ခေါ်တယ်လွှမ်းမိုးနိုင်စွမ်းကိုချီးကျူးကြတယ်နောက်တစ်ခုကသူ့ရဲ့အဆုံးဖြတ်ကိုဆုံးဖြတ်ချက်တွေပေါ်ဥပမာဆင်ခွနာတယောက်ဆိုနေသူဆိုင်ဆိုင်ကိစ္စဆုံးဖြတ်ချက်လူမျိုးချတာဟာအမ်တမ်းမဟိုရဲရင်မှုနဲ့နောက်ဆုံးနှစ်မှာအကောင်းဆုံးတစ်ခုကိုရွေးပြီးတော့ချလိုက်တဲ့ဆုံးဖြတ်ချက်တစ်ခုလို့တောင်းမှတင်စားပြီးတော့ပြောဆိုကြရတယ်။တနည်းအားဖြင့်ဒီခီးစဉ်မှာကျွန်တော်နိုင်ငံရဲ့ဂုံပေါ့နော်ဒီ NRA ဆိုရဲ့ဂုံပုံနိုင်ငံရဲ့ဂုံကိုပါမြင့်တင်နိုင်တယ်။ not a pubin beyond a carama, a chupume yari would take on name a luti, you know, mule, and mule mamare.
Okay, go, okay, go so me all, that was the board of the.
Okay, so not the board to worry. Who the NLD so I left him, my one, Nanganjain, but the bureau, General Rodi, Ininajin, Yajinangane, Tiopang and Sasan Ego, a bureau, and now Nangani go, General Rodi. Britaino, US to the American SSID go. Arima, Alongo will come lay, oh, low sound to Adamiari Rabono, oh, China Aya, the Akamare, Alone, Chichi Nebono, oh, the Uga will come and I am beat up the Uga Shone, Ninadoare, so they have you here on Lobo. Look, I don't mind Chichu Yavakamia.
Okay, Wakamia, when I soon be read or didn't say, go so me all. Daya Bawang Suni Jaduri, Machapu, Imibu Suni Duri. To be not on the Dodashin Alo, to where Jesu de Mare, you are daily line season, Sunday night daily line season, not about the Nidhi Chintinama, and Sundadira Bokna.